မြန်မာသမ္မတဦးသိန်းစိန်နဲ့အဖွဲ့ဟာနေပြည်တော်လေစိတ်ကနေပြီးတော့ဇူလိုင်လ22ရက်နေ့မနေ့ပိုင်းကထိုင်းနိုင်ငံကိုချစ်ကြည်ခီစတင်ထွက်ခွာသွားပြီဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဒီဘိုချုပ်မှုကြီးမင်းအောင်လှိုင်တို့နေပြည်တော်လေစိတ်မှာပို့ဆောင်ခဲ့ကြတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ဒီနေ့မနေ့ပိုင်းဒေသစံတော်ချိန်17နာရီလောက်ကဘင်ကောက်မြို့ဒွန်မောင်းလေစိတ်ကိုရောက်ရှိလာတဲ့မြန်မာသမ္မတနဲ့အဖွဲ့ကိုထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ယတ်သဆာစာစီပရာပါနဲ့တာဝန်ရှိသူတွေကကြိုဆိုခဲ့ပြီးတော့မွန်လွဲပိုင်းမှာတော့ချွန်ဘူရီပြည်နယ်လင်းချမ်ပန်းစိတ်ကန်းနဲ့စက်မှုဖွံ့ဖြိုးမှုဇုန်တွေကိုတွားပြီးတော့လေ့လာဖို့ရှိတယ်လို့သိရပါတယ်။မနေ့ဖန်မှာတော့ဒီတနင်္လာနေ့မှာမြန်မာသမ္မတဦးသိန်းစိန်ဟာထိုင်းနိုင်ငံဝန်ကြီးချုပ်ယင်လက်ရှင်နဝတ်နဲ့တွေ့ဆုံဖို့ရှိပြီးတော့နှစ်နိုင်ငံချစ်ကြည်ရေးအပြန်အလှန်ဆက်သွယ်ရေးဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးကိစ္စတွေကိုဆွေးနွေးကြမယ်လို့သိရပါတယ်။သူတို့နှစ်ဦးရဲ့ဒီတွေ့ဆုံဆွေးနွေးပွဲမှာဒဝဲရင်နဲ့စိတ်ကန်းစစ်မှုဇုန်တိဆောက်ရေးရခိုင်ပြည်နယ်ကထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်များအရေးနဲ့မြန်မာနိုင်ငံကထိန်းသိမ်းထားတဲ့ထိုင်းနိုင်ငံသား92ယောက်ကိစ္စတွေကိုလည်းဆွေးနွေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတကာသတင်းမီဒီယာတွေကရေးသားဖော်ပြပါတယ်။ထိုင်းမြန်မာခေါင်းဆောင်နှစ်ဦးဟာမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နားလည်မှုစာချုပ်လွှာ MOU ကိုလက်မှတ်ထိုးပွဲကိုလည်းတက်ရောက်ကြဖို့ရှိပါတယ်။မြန်မာသမ္မတဟာအခုခရီးစဉ်တွင်းမှာထိုင်းပြည်ရင်သမီးတော်တီရီတုံနဲ့လည်းတွေ့ဆုံဖို့ရှိပြီးတော့တခြားနိုင်ငံရေးနဲ့စီးပွားရေးနယ်ပယ်ကထိတ်တန့်တာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံဖို့ရှိပါလေ။အခုခရီးစဉ်မှာနိုင်ငံတော်သမ္မတနဲ့အတူနိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝနမောင်လွင်နဲ့လေယာစိုက်ပျိုးရေးနဲ့ဆယ်များဝန်ကြီးဌာနအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနအလုပ်သမားဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဌာနစွန့်အင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတွေကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းတနင်္လာနေ့တိုင်းဒေသဝန်ကြီးချုပ်နောက်တခြားအစိုးရတာဝန်ရှိသူတွေလိုက်ပါခဲ့ကြတယ်လို့သိရပါတယ်။ဒါ့အပြင်အရင်ခီးစဉ်တွေနဲ့မတူတဲ့အချက်ကသမရရေခုခရီးမှာဒီမြမထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးတွေလိုက်ပါမသွားဘဲနဲ့ရန်ကုန်မုံရွာကအလုသမားကိုစလဲတွေနဲ့ရန်ကုန်မန္တလေးအရာဝတီဘကိုးစကိုင်းတို့ကတောင်သူလယ်သမားကိုစလဲတွေလိုက်ပါခဲ့ကြတယ်လို့ပြည်တွင်းသတင်းမီဒီယာတွေကဖော်ပြပါတယ်။မြန်မာသမ္မတဟာအခုခီးစဉ်မတိုင်ခင်ထိုင်းနိုင်ငံကိုသွားမဲ့ခရီးကိုနှစ်ကြိမ်တိုင်ရွှေ့ဆိုင်းခဲ့ရပါတယ်။မြန်မာသမ္မတရဲ့ထိုင်းနိုင်ငံချစ်ကြည်ရေးခီးစဉ်ဟာဇူလိုင်လ22ရက်ကနေပြီးတော့24ရက်နေ့အထိဖြစ်တယ်လို့လည်းသိရပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့မိုင်ပေါင်း1300ကျော်နယ်နိမိတ်ချင်းထိဆက်နေတဲ့အင်းကြီးချင်းနိုင်ငံဖြစ်ယုံမကတရုတ်ပြည်ရင်မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးစီးပွားပွဲလည်းဖြစ်ပါတယ်။